မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇန်နဝါရီလ22ရက်တနင်္လာနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ7925ရုပ်ကနေတိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလာပါအခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညနေခင်းပါရှင်။ကျမသင်္ကီထိုက်ပါ။ Syria နိုင်ငံမြောက်ပိုင်းကိုတူရကီတို့လက်နက်ကြီးတွေနဲ့ဒီကနေ့ပစ်ခတ်ခဲ့ပါတယ်။ရိုဟင်ဂျာတွေဌာနေပြန်ရေးလုပ်ငန်းစဉ်ကိုဘင်္ဂလားဒေ့ရှ်ဘက်ကဆိုင်းငံ့လိုက်ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပါမယ်ရှင်
။ရှမ်းပြည်နယ်မြောက်ပိုင်းနှမ်းဆန်မြို့နယ်အစက်သေးတာမှာပလောင်တပ်ဖွဲ့နဲ့ရှမ်းပြည်တပ်မတော်တောင်ပိုင်းအကြတီလာဆက်ရှိရနေကစပီးတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတဲ့သတင်းမှာကတော့
ဒီမှာတော့မိုင်းငေါ်ကနေရောလက်နက်ကြီးတွေဆက်ဆက်ဖြစ်ခဲ့တယ်။ဒီခါတော့ဒီရတာလည်းဆက်ကြီးဆက်ကြီးရှိကြတယ်ကျွန်တော်ယူရနာမှာတော့အဲ့ဒီကလေးကရှောက်ပြီးလိုက်တယ်။
ဒီ TNL ပြောခွေးဆိုခွင့်ရှိသူဘုံမူတိုက်ကြော်ပါရှင်အပြည့်စုံကတော့မကြခင်ကြားမှာပါဒါအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုမြန်မာနိုင်ငံကိုမနှက်ဖြန်အင်ကာနေကစပြီးတော့တဖြည်းဖြည်းချင်းပြန်မုံမဲ့အစီအစဉ်ရွှေ့ဆိုင်လိုက်တဲ့တဲ့ရင်နဲ့အမျိုးသမီးချီတက်ပွဲတနစ်ပြေနေပါလနဲ့အတူပြီးခဲ့တဲ့နှစ်အတွင်းတီလုံရှားမှုတွေကြောင့်အမေရိကန်အမျိုးသမီးတွေရဲ့အခြေအနေဘာတွေပြောင်းလဲတိုးတက်လာခဲ့တယ်လဲဆိုတဲ့တဲ့ရင်တွေကိုကြားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးအတဲ့ရင်တွေကိုမှတ်သင်ထားတဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်။
ကတ်ပြည်သူစစ်တွေကိုဆီးရီးယားနိုင်ငံအက်ဖရင်မြို့ကနေမောင်းထုတ်ရေးတိုက်ပွဲဆစ်ချိန်မြင့်တဲ့အနေနဲ့တူရကီတပ်ဖွဲ့တွေကဆီးရီးယားနိုင်ငံမြောက်ပိုင်းကိုဒီကနေ့လက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့ပါတယ်။တူရကီရာရှိတွေကဒီဆစ်ဆင်ရေးကိုခက်မြန်မြန်အဆုံးသတ်မှာပါလို့ပြောနေချိန်မှာပဲ YPG လို့ခေါ်တဲ့အမေရိကန်ရဲ့မဟာမိတ်ကတ်တပ်ဖွဲ့တွေဘက်ကလည်းတူရကီတပ်တွေနဲ့အက်ဖရင်မြို့မြောက်ပိုင်းမှာအပြန်အလှန်တိုက်ခိုက်မှုတွေဖြစ်ခဲ့ကြောင်းထုတ်ဖော်ပြောဆိုထားပါတယ်။တူရကီဒုတိယဝန်ကြီးချုပ်ကဒီစစ်စင်ရေးကိုအချိန်တိုးတိုးတွင်းသာလုပ်မှာဖြစ်ပြီးတူရကီအပေါ်အကြမ်းဖက်တိုက်ခိုက်မှုအန်ဒီရဲ့ရှော့ချရေးအတွေ့အထောက်အကူပြုမှာဖြစ်တယ်လို့ပြောပါတယ်။လက်ရှိအက်ဘရင်မြို့ကိုထိန်းချုပ်ထားတဲ့ YPG ကတ်တပ်ဖွဲ့ဟာတူရကီနိုင်ငံတဲကလက်နက်ကင်ပုံကန့်မှုတွေနဲ့အဆက်အသွယ်ရှိတယ်လို့တူရကီအစိုးရဘက်ကစွပ်စွဲထားပါတယ်။ဒါပေမဲ့ကတ်ပြည်သူစစ်တွေဟာ IS အစ္စလာမ်ရဲ့အစွန်းရောက်တွေကိုတိုက်ခိုက်ရေးအတွက်တူရကီရဲ့မဟာမိတ်ဖြစ်တဲ့အမေရိကန်ဦးဆောင်တဲ့ NATO တပ်ဖွဲ့တွေရဲ့အဓိကမဟာမိတ်တပ်ဖွဲ့ဖြစ်နေပြန်ပါတယ်။တူရကီဝန်ကြီးချုပ်ကလည်းတန်လွင်ခဲ့လို့ခေါ်တဲ့ဒီအချိန်တိုးစစ်ဆင်ရေးရဲ့ရွေးချက်ဟာဆီးရီးယားနိုင်ငံအက်ဖရင်မြို့အတိုက်အခိုက်မခံရအောင်မြို့ထဲမှာ18မိုင်ကျော်လုံခြုံရေးအကာအကွယ်နေရာယူထားဖို့အတွက်ဖြစ်တယ်လို့ထုတ်ဖော်ပြောဆိုထားပါတယ်ရှင်။
အာဖဂန်နစ္စတန်မြို့တော်ကာဘူးက Intercontinental Hotel ကိုအစိုးရတပ်ဖွဲ့တွေပြန်လည်စီးနင်းသိမ်းယူမှုအတွင်နိုင်ငံခြားသား14ဦးသေဆုံးခဲ့တာပါဝင်သေဆုံးတန်ရာမှုအတော်များများရှိခဲ့ပါတယ်။ဟိုတယ်ထဲမှာဒါဇင်နဲ့ချီတဲ့သေဆုံးသူရုပ်လောင်းတွေတွေ့ရကြောင်းအခင်းဖြစ်တဲ့နေရာကိုမနေ့တနေ့အနေကကိုယ်တိုင်သွားရောက်ခဲ့တဲ့အာဖဂန်သတင်းတောက်တွေကလူမှုကွန်ရက်ဆိုရှယ်မီဒီယာတွေမှာရေးသားပြောဆိုထားကြပါတယ်။ဒီတိုက်ခိုက်မှုအတွင်အနည်းဆုံး43ဦးသေခဲ့ကြောင်းအာဖဂန်ရဲ့အကြီးဆုံးရုပ်သံဌာနတိုလိုနျူးစ်ကခိုင်လုံတဲ့လုံခြုံရေးသတင်းရဲမြင့်တွေကိုကုကားပြီးဖော်ပြထားပါတယ်။ Cam Air လေကြောင်းလိုင်းကတော့တိုက်ခိုက်မှုတွင်လေကြောင်းလိုင်းကလေယာဉ်မှု9ဦးပါဝင်ဝန်ထမ်း10ဦးသေဆုံးခဲ့ကြောင်းပြောပါတယ်။အဲ့ဒီထဲမှာ Venezuela နိုင်ငံသား2ဦးနဲ့ Ukraine နိုင်ငံသား6ဦးပါဝင်ပါတယ်။တိုက်ခိုက်သူ6ဦးတို့ကတော့14နာရီနီးပါးကြာစီးနင်းမှုတွင်ကိုယ်တိုင်ဖောက်ခွဲလိုက်တာဒါမှမဟုတ် Afghan တပ်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်သေဆုံးခဲ့ကြပါတယ်။ကုလသမဂ္ဂတွေ့မှုချုပ် Antonio Guterres ကတော့ဒီတိုက်ခိုက်မှုကိုရှုတ်ချပြောဆိုလိုက်ပြီးတိုက်ခိုက်ခံရသူတွေရဲ့မိသားစုဝင်တွေနဲ့အတူထပ်တူဝန်ထဲခြေခွေရပါကြောင်းပြောဆိုခဲ့ပါတယ်။ပါကစ္စတန်စစ်ကဲမြို့ကရချီကိုအာဖဂန်ကောင်စစ်ဝင်ချုပ်အဖြစ်အသိခံထားသူလဲဟိုတယ်တိုက်ခိုက်မှုတွင်သေဆုံးခဲ့ကြောင်းနိုင်ငံခြားရေးဝန်ကြီးဌာနကအတည်ပြုပါတယ်။ဟိုတယ်ကနေနိုင်ငံခြားသား42ဦးပါဝင်ဧည့်သည်162ဦးကိုကယ်ဆယ်ခဲ့ရကြောင်းလဲအစိုးရတာဝန်ရှိသူတွေကထုတ်ပြောထားပါတယ်။ဒီတိုက်ခိုက်မှုကတော့တာလီဘန်တို့ရဲ့မဟာမိတ်ဟက်ကာနီကွန်ရက်ရဲ့အကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုအဖြစ်အာဖဂန်ပြည်ထောင်စုဝန်ကြီးကကြေညာချက်ထုတ်ပြီးပြောထားပါတယ်ခင်ဗျာ
။အမေရိကန်အစိုးရလုပ်ငန်းတွေရန်နာထားရတာကိုအဆုံးသတ်ရေးဒီကနေ့တနင်္လာနေ့နေကင်းပိုင်းမှာမဲခွဲဖို့အထက်လွှတ်တော်အများစုခေါင်းဆောင်မစ်ချ်မက်ကန်နဲကစီစဉ်ထားပါတယ်။အစိုးရအသုံးစရိတ်ကိုအနည်းဆုံးနောက်သတင်းသုံးပတ်ပေးရေးအပေါ်လွှတ်တော်အမတ်တွေမဲခွဲကြမှာပါ။အစိုးရလုပ်ငန်းတွေရပ်ဆိုင်းရတဲ့အထိဖြစ်စေခဲ့တဲ့လွင်မှုကြီးကြပ်ရေးကိစ္စပြေလည်နိုင်မဲ့နီးလန်းရလာရေးပါတီကြီးနှစ်ရက်တို့ကလွှတ်တော်ခေါင်းဆောင်တွေရောလွှတ်တော်အမတ်တွေပါမနစ်တနင်္ဂနွေနေ့ကတနေ့ကုန်တွေ့ဆုံဆွေးနွေးညှိနှိုင်းခဲ့ကြပါတယ်။ဗ ဘယ်အတိုင်းတာအထိတိုးတက်မှုရှိသလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။မနေ့တနင်္ဂနွေနေ့အစောပိုင်းမှာတော့မိန်းပြည်နယ်ကိုစားပြု Republican အမတ် Susan Collins ကသူမရဲ့လုပ်ဖို့ကင်ဘက်22ဦးပါအဖွဲ့ကတော့ထွက်ပေါက်တစ်ခုရာရေးဆောင်ရွက်ဖို့ဆုံးဖြတ်ထားတယ်လို့သတင်းတောက်တွေကပြောဆိုခဲ့ပါတယ်။ပြည်ထောင်စုအစိုးရအသုံးစရိတ်ကိုအောက်လွှတ်တော်ဘက်ကပြီးခဲ့တဲ့သတင်းဖတ်ကုန်ပိုင်းမှာအတည်ပြုပေးခဲ့တာပါ။ဒါပေမဲ့လည်းအထက်လွှတ်တော် Democrat တွေဘက်ကအမေရိကန်ပြည်ထောင်စုကိုကလေးဘဝမှာတရားမဝင်ရောက်ရှိလာကြတဲ့ Dreamers တွေလို့ခေါ်တဲ့လူငယ်တွေကိုဌာနေပြန်ပို့မယ်အရေးကနေကာကွယ်ပေးဖို့တောင်းဆိုနေကြပြီးအစိုးရအသုံးစရိတ်အတည်ပြုပေးရေးကိုအခုချိန်ထိညှင်းပယ်ထားပါတယ်။ Republican တွေဘက်ကလည်းအစိုးရလုပ်ငန်းတွေပြန်လည်လဲပတ်မှုမရှိမချင်းလွှဲမှုကြီးကြပ်ရေးကိုမဆွေးနွေးဘူးလို့ပြောကြပါတယ်။အစိုးရအနေနဲ့အသုံးစရိတ်သုံးခွင့်အခွင့်အာဏာမရှိတာကြောင့်မဖြစ်မနေလုပ်ငန်းတချို့ကလွဲလို့အစိုးရလုပ်ငန်းတွေရပ်ဆိုင်ထားရမှုအပေါ်တစ်ဖက်နဲ့တစ်ဖက်အပြစ်ဖို့နေကြပါလေရှင
်။အမေရိကန်နိုင်ငံဒုသမ္မတမိုက်ပန့်စ်ကဣသရေလမြို့တော်ဂျေရုဆလင်ကိုရောက်လာနိုင်တဲ့အတွက်ဂုဏ်ယူနေမိတယ်လို့ဒီနေ့ထုတ်ပြောလိုက်ပါတယ်။ဣသရေလဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုနဲ့တွေ့ဆုံခဲ့တဲ့ဒုသမ္မတပန့်စ်ကလို့ပြောလိုက်တာကဒီဣသရေလမြို့တော်ကိုအမေရိကန်ရဲ့အသိမှတ်ပြုလိုက်တဲ့အပေါ်အလေးနက်ထားပြလိုက်တာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရန့်အနေနဲ့ရာစုနှစ်တွေချီထားရှိခဲ့တဲ့အမေရိကန်မူဝါဒကိုကြော်ခိုင်းပြီးဂျေရုဆလင်မြို့ဟာအစ္စရေးမြို့တော်ဖြစ်တယ်လေ။နောက်တယ်လီဗစ်ကအမေရိကန်တန်ရုံးကိုဂျေရုဆလင်ကိုရွှေ့တော်မယ်လို့မကြာခင်ကကြေညာခဲ့ပါတယ်။ဒုသမ္မတပန့်စ်ရဲ့လေးရကြာအရှိလေပိုင်းခီးစဉ်တွင်နောက်ဆုံးမှဝင်ရောက်တဲ့အစ္စရေးမှာသူကသမ္မတထရန့်အနေနဲ့ဒီဇင်ဘာလ6ရက်နေ့ကသမိုင်းဝင်မေးခွန်းပြောခဲ့ရမှာအစ္စရေးရဲ့ဂျေရုဆလင်မြို့တော်ကိုအတိမတ်ပြုလိုက်ခြင်းအပြင်အစ္စရေးနဲ့ပါလက်စတိုင်းအာဏာပိုင်တွေကြားဆွေးနွေးဖြေရှင်းနိုင်မယ်လို့သူတကယ်ယုံကြည်ထားတဲ့ပြဿနာတွေကိုညှိနှိုင်းရေးပို့အားကောင်းလာစေဖို့အခွင့်အလမ်းတစ်ခုဖန်တီးပေးနိုင်မယ်လို့မျှော်လင့်ပြီးပြောခဲ့တာပါလို့ထုတ်ပြောခဲ့ပါတယ်။အစ္စရေးဝန်ကြီးချုပ်နတန်ယာဟုဘက်ကလည်းဒီသမိုင်းဝင်ကြေညာချက်အတွက်သမ္မတထရန့်နဲ့ဒုသမ္မတပန့်စ်တို့ကိုကျေးဇူးတင်ကြောင်းထုတ်ပြောလိုက်ပြီးအမေရိကန်အစ္စရေးဆက်ဆံရေးဟာဘယ်တော့မှအခုလောက်ထိမခိုင်မခဲ့ဘူးလို့ကြေညာခဲ့ပါတယ်။ဒုသမ္မတပန့်စ်အနေနဲ့အခုလိုအစ္စရေးခေါင်းဆောင်တွေနဲ့နှစ်ဖက်တွေ့ဆုံမှုတွေအချိန်ချင်းလှုပ်တာအပြင်အစ္စရေးလွှတ်တော်ကနက်ဆက်မှာလည်းဒီနေ့မေကွန်းပြောဖို့ရှိနေပါတယ်ဒုသမ္မတပန့်စ်အနေနဲ့အမေရိကန်ဣသရေလဆက်ဆံရေးအပြင်ဒေတာရင်းအီရန်ရဲ့ဩဇာလွှမ်းမိုးမှုဆန့်ကျင်ရေးနဲ့ဆီးရီးယားပြည်ပခန့်ဆိုင်ရာမဟာဗျူဟာတွေအထက်လည်းဆွေးနွေးသွားဖို့ရှိတယ်လို့အင်ဂျီတော်အခြေတန်းအရာရှိကထုတ်ပြောထားပါတယ်ခင်ဗျာ
ကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ OA မြန်မာဘာသာအစီအစဉ်ရဲ့တင်းနှလာနဲ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနှာစင်နေရတာဖြစ်ပါတယ်တတိယအကြိမ်27ရာစုပင်လုံညီလာခံကိုရက်ရွှေ့လိုက်ပါတယ်။မူလကတော့အခုဇန်နဝါရီလနောက်ဆုံးပတ်မှာကျင်းပဖို့ဖြစ်ပါတယ်။ဒါပေမဲ့လာမယ့်ဖေဖော်ဝါရီလထဲမှာကျင်းပနိုင်ရည်အတွက်ဆွေးနွေးနေကြပါတယ်။အစိုးရငြိမ်းချမ်းရေးကော်မရှင်နဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေး NCA လက်မှတ်ထိုးထားတဲ့တရင်သားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကြားညီလာခံရဲ့ထပ်ပြီးတော့တတ်မှတ်နိုင်ရည်ညှိနေကြတာပါ။NCA လက်မှတ်ရေးထိုးထားတဲ့တရင်သားလက်နက်ကင်အဖွဲ့တွေရဲ့27ရာစုပင်လုံညီလာခံအကျိုးလူမှုတွဲဆုံပွဲတွေလူမျိုးအလိုက်နိုင်ငံရေးဆွေးနွေးပွဲတွေရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်အတွင်းမှာတက်မတော်ဘက်ကရောအစိုးရဘက်ကပါကန့်သက်တမ်းမြစ်ခဲ့ပြီးတဲ့နောက်အခုလိုညီလာခံကိုရက်ရွှေ့ခဲ့တာပါအခုတတိယအကြိမ်27ရာစုပင်လုံညီလာခံမှာကအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကနေထွက်လာမဲ့ဆုံးဖြတ်ချက်တွေကိုဆွေးနွေးကြမှာဖြစ်ပါတယ်NCA လုပ်ငန်းစဉ်အရာလုပ်တဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေနဲ့လူမှုတွဲဆုံပွဲတွေကန့်သက်တမ်းမြစ်ထားခြင်းမရှိဘဲဆောင်ရွက်နိုင်မှ27ရာစုပင်လုံညီလာခံကိုဆက်လုပ်မယ်လို့ NCA လက်မှတ်ထိုးထားတဲ့တရင်သားလက်နက်ကိုင်အဖွဲ့ရှိခုကမကြာခင်ရပ်ပိုင်းအတွင်းကပဲအရေးပေါ်စီဝေးဆုံးဖြတ်ခဲ့ကြပါတယ်ရှင
်။ရခိုင်ပြည်နယ်အတွင်းကျမ်းဖက်ပဋိပက္ခတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုထွက်ပြေးခဲ့ကြတဲ့ဒုက္ခသည်တွေကိုတဖြည်းဖြည်းချင်းနေရပြန်ပို့မဲ့အစီအစဉ်ကိုအခုတော့ရက်ရွှေ့ဆိုင်လိုက်ရပါပြီ။ဒီအစီအစဉ်ကိုတကယ်တမ်းကမနက်ဖြန်အင်္ဂါနေ့မှာစတင်ဖို့အစောပိုင်းကအစီအစဉ်ထားခဲ့ပေမဲ့အခုတော့ဘတော့ပြန်စနိုင်မလဲဆိုတာမသေးကြတော့ပါဘူး။ပြီးခဲ့တဲ့နှစ်ဩဂတ်လတည်းကရခိုင်ပြည်နယ်မှာတကြော့ပြန်ဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေနဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့နေမည်ရှင်းလင်းမှုတွေကြောင့် Ranger ဒုက္ခသည်ထောင်ပေါင်းများစွာဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုထွက်ပြေးခဲ့ရပြီးဒီဒုက္ခသည်တွေနေရပြန်လာရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေအကြားသိမ့်မချခင်ကမှအခုလိုပြန်ပို့ဖို့ဆုံးဖြတ်ချက်ရခဲ့တာဖြစ်ပါတယ်။ ဒုက္ခသည်ကူညီကယ်ဆယ်ရေးနဲ့ပြည်လဲနေရချရာရေးဆိုင်ရာဘင်္ဂလားဒေ့ရှ်မဟာမင်းကြီးအပ်တူကလမ်ကဒုက္ခသည်တွေအနေနဲ့ကိုယ်သဘောဆန္ဒနဲ့ကိုပြန်နေရပြန်နိုင်ရေးအဓိကထားဆောင်ရမှာဖြစ်တယ်လို့ထုတ်ပြောခဲ့ပါတယ်။အကူအညီပေးရေးအဖွဲ့တွေနဲ့ရ ेंजर တွေကတော့ဒီဒုက္ခသည်တွေကိုအာဏာပိုင်တွေကအတင်းအကျပ်နေရပြန်ပို့တဲ့အခြေအနေမျိုးဖြစ်မှာကိုစိုးရိမ်နေကြပါတယ်။ဒီတော့တွင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအခွင့်အရေးလူခွင့်ရဲ့အထူးကိုယ်စားလှယ်ရန်ဟီလီကလည်းစနေနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံတက်ကနက်မှာရှိတဲ့ဒုက္ခသည်စခန်းတစ်ခုကိုသွားရောက်ပြီးဒုက္ခသည်တချို့နဲ့ကိုယ်တိုင်တွေ့ဆုံခဲ့ပါတယ်ခင်ဗျာ
။အယ်ဂျီးရီးယားနိုင်ငံနဲ့နေဆန်အနီးတူနီးရှားနိုင်ငံအနောက်ဘက်ပိုင်းဝေးလံခေါင်တည်တဲ့ဒေသမှာအစ္စလာမ်ရဲ့မက်ခပ်ဒေသအယ်ခိုက်တာအဖွဲ့ရဲ့အကြီးတန်းတာဝန်ရှိသူတဦးကိုတူနီးရှားတပ်အထူးတပ်ဖွဲ့တွေကတုတ်တင်ခဲ့ပါတယ်။စစ်သွေးကြွအဖွဲ့ခေါင်းဆောင်အဘူမူဆော့ဖ်အဗ်ဒူဝါဒရစ်ရဲ့အကြီးတန်းလက်ထောက်ပိုင်လေကိုပြီကိုတုတ်တင်ခဲ့တာလို့တူနီးရှားတာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့စနေနေ့ညကနိုင်ငံအနောက်ပိုင်းကက်ဆရင်းဒေသမှာတူနီးရှားအထူးတပ်ဖွဲ့ရဲ့လက်နက်ကင်စစ်သွေးကြွအဖွဲ့အပေါ်စစ်ဆင်ရေးအတွင်းနောက်ထပ်ဂျီဟတ်တဦးလည်းတည်ဆုံခဲ့တဲ့အကြောင်းပြည်ထရေးဝန်ကြီးဌာနကပြောဆိုထားပါတယ်ရှင
်။နေလာနေညနေခင်းထိတ်တန့်ရောက်တဲ့တွင်တွေကိုမတ်တင်ကြီးထိုင်တဲ့ကိုဝင်းမင်းတို့ကပြောပြပေးခဲ့တာပါခုတော့တင်ဆောင်မတွေကိုဆက်တိုက်တင်ပြတော့ပါမယ်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ကမနေ့ဖြန်အင်္ဂါနေ့ကစတင်ပြီးဖြစ်ဖြစ်ချင်းပြန်ပို့မယ်အစီအစဉ်ရွှေ့ဆိုင်လိုက်တယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဒီကနေ့မှပြောကြားလိုက်ပါတယ်အဲ့ဒီဒုက္ခသည်တွေပြန်ပို့မယ်အစီအစဉ်ကိုဘယ်တော့ပြန်စတင်မလဲဆိုတာကတော့မသိရသေးပါဘူးဒီအကြောင်းနဲ့ပတ်သက်ပြီးတော့ AB သတင်းဌာနရဲ့ဆောင်းပါးကိုအခြေခံပြီးကိုရနိုင်ကပြောပြထားပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်6သိန်းခွဲကျော်ကိုမြန်မာနိုင်ငံကိုအတင်းကျပ်ဆေးလွှတ်တာတွေဖြစ်လာနိုင်တယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့ကြားမှာပဲဒီဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ကဖြည်းဖြည်းချင်းပြန်လည်ပို့ဆောင်သွားမယ့်အစီအစဉ်ကိုဒီကနေ့မှရွှေ့ဆိုင်းလိုက်ပါတယ်။မူလကတော့ဒီဒုက္ခသည်တွေကိုမနေ့ဖြန်အင်္ဂါနေ့ကစတင်ပြီးတော့ပြန်လည်ပို့ဆောင်ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကြားမှာသဘောတူထားကြတာဖြစ်ပါတယ်။ဒုက္ခသည်တွေကိုပြန်ပို့ဖို့အတွက်ဘယ်တော့စတင်လှုပ်ဆောင်မယ်ဆိုတော့အခုလောလောဆယ်မှာမသိရသေးပဲဖြစ်နေပါတယ်။ဒါပေမဲ့ဒုက္ခသည်တွေကတော့သူတို့ကိုအတင်းကျပ်ပြန်ပို့မှာကိုစိုးရိမ်တယ်လို့ဒုက္ခသည်တဦးဖြစ်တဲ့ဆာယက်နိုဝါကမင်္ဂလီဘာသာစကားနဲ့အခုလိုပြောပါတယ်။
အားရပါလားသူတွေခတ်တယ်လဲနော်။ဒါရင်မအားရတော့ငူတာမို့တဲ့အားရတဲ့တရားဟုတ်သေးကြဟုတ်ပြီ။
သူတို့ကအတင်းကျပ်ပြန်ပို့လိုက်ရင်ကျွန်တော်တို့မသွားပါဘူး။မြန်မာအနာဝိုင်းနေအနေနဲ့ကျွန်တော်တို့ရဲ့ရပန်ခွင့်အခွင့်အရေးတွေပေးရမှာဖြစ်ပါတယ်။ကျွန်တော်တို့ဆုံးရှုံးခဲ့တာတွေကိုပြန်ပေးဖို့လိုသလိုပြမှုကျွလွန်သူတွေကိုလည်းအေးအေးယူရမှာဖြစ်ပါတယ်ကျွန်တော်တို့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာတာအဲ့ဒီအခွင့်အရေးတွေအတွက်ဖြစ်ပါတယ်ဒါတွေပြန်မရဘဲနဲ့တော့ကျွန်တော်တို့ဘာလို့ဒီလိုလာမလဲဗျာ
အချို့ဒုက္ခသည်တွေကလည်းမြန်မာအာဏာပိုင်တွေအနေနဲ့သူတို့ကိုအကာအကွယ်ပေးမယ်ဆိုရင်တော့မြန်မာနိုင်ငံကိုပြန်မယ်လို့ပြောကြပါတယ်ဒါပေမဲ့လည်းရခိုင်ပြည်နယ်ကနေထပ်ပြီးတော့ရောက်လာနေတဲ့ဒုက္ခသည်တွေရှိနေတာကြောင့်မြန်မာနိုင်ငံကိုပြန်ဖို့ကိစ္စကတိတ်ကိုဆောလွန်နေသေးတယ်လို့AI နိုင်ငံကလူခွင့်ရေးအဖွဲ့ကအကြီးတန်းအကြံပေး Matthew Wells ကပြောပါတယ
် It's way too early to be talking about repatriation. There are still Rohingya who are arriving from Northern Rakhine State.
ဒုက္ခသည်တွေနေရင်းကိုပြန်ပို့ဖို့ကိစ္စကဆောလွန်ပါသေးတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကနေဒုက္ခသည်တွေနေတိုင်းလူလူဆက်ပြီးတော့ရောက်လာနေပြီးတော့အဲဒီကအခြေအနေဟာလုံးဝကိုလုံခြုံမှုမရှိပါဘူး
။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားဒုက္ခသည်တွေပြန်လက်ခံရေးနဲ့ပတ်သက်ပြီးပြီးခဲ့တဲ့နိုဝင်ဘာလမှာနှစ်နိုင်ငံသဘောတူညီမှုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒုက္ခသည်တွေကိုပြန်ပို့ဖို့အတွက်စာရွက်စာတမ်းတွေကိုအပြီးသတ်လုံဆောင်နိုင်ခြင်းမရှိသေးသလိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှလည်းဒီဒုက္ခသည်တွေပြန်ပို့ဖို့အတွက်စခန်းတွေကိုမတည်ဆောက်ရသေးဘူးလို့ဒုက္ခသည်ပြန်လည်ပို့ဆောင်ရေးအရာရှိအဗ်ဒူခါလမ်ကပြောပါတယ်။လူခွင့်ရေးသူတွေသည့်ဒေးဗစ်မက်တီယဆန်ကတော့ဒုက္ခသည်တွေပြန်လက်ခံရေးနဲ့ပတ်သက်နှစ်နိုင်ငံကြားလုံဆောင်နေတာတွေကိုအခုလိုဝေဖန်ခဲ့ပါတယ်။
Bangladesh and the government of Myanmar get together and have this agreement. So hold on, you just forced 655,000 people in just a few months.
Bangladesh နဲ့မြန်မာအစိုးရတို့ကြားမှာပြည်စုံဆွေးနွေးပြီးဒီသဘောတူညီချက်ကိုလက်မှတ်ရေးထိုးတာပါ။မြန်မာအစိုးရကလူ6သိန်းခွဲလောက်ကိုလာနေငယ်အတွင်းနေဆက်ဖြတ်ကျော်ထွက်ပြေးအောင်လုပ်ခဲ့ပါတယ
်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်အထူးကိုယ်စားလှယ်ရန်ဟီလီဟာစနေနေ့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံတက်နက်ခရိုင်မှာရှိတဲ့ဒုက္ခသည်စခန်းတစ်ခုကိုတွားရောက်ခဲ့ပြီးတော့အဲ့ဒီမှာဒုက္ခသည်တချို့နဲ့ကိုယ်တိုင်တွေ့ဆုံခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံရဲ့ပြောခွင့်ရ VPN တန်ကတော့ဒုက္ခသည်တွေပြန်ပို့ဖို့ကိစ္စနဲ့ပတ်သက်ပြီးအာဏာပိုင်တွေအနေနဲ့ဒုက္ခသည်တွေရဲ့ဆန္ဒအတိုင်းပဲလှုပ်ဆောင်တင်တယ်ဆိုပြီးတော့ပြောလိုက်ပါတယ
်။ As far as UNHCR is concerned,What's the most important is that any returns have to be voluntary and they have to be
ဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံအနေနဲ့ကတော့ဒုက္ခသည်တွေပြန်မဲ့ကိစ္စမှာအရေးကြီးဆုံးကတော့သူတို့ဆန္ဒအလျောက်ပြန်တာဖြစ်ဖို့ ਨੇ အဲ့ဒီလူတွေဘေးကင်းလုံခြုံမှုရှိဖို့ဖြစ်ပါတယ်ဒုက္ခသည်တွေရဲ့ဆန္ဒသဘောထားတွေသူတို့ဘာလို့ကျင်နေဆိုတာကိုကျမတို့အနေနဲ့နားထောင်ဖို့လိုသလိုဒုက္ခသည်တွေပြန်ပို့ဖို့အတွက်အချိန်နဲ့အချိန်ခါကလည်းသူတို့ဆန္ဒရှိတဲ့အတိုင်းဖြစ်တင်ပါတယ်
ပြီးခဲ့တဲ့ဩဂတ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ကြမ်းဖက်မှုတွေတွင်ရိုဟင်ဂျာမွတ်စလင်6သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာဖြစ်ပါတယ်။ဒုက္ခသည်တွေနဲ့ပတ်သက်ပြီးနိုင်ငံသဘောတူညီချက်အရမြန်မာအာဏာပိုင်အနေနဲ့တပတ်ကိုရိုဟင်ဂျာဒုက္ခသည်1500ပြန်လည်လက်ခံသွားဖို့သဘောတူထားတာဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်တင်ပြသွားတာပါရှင်။ခုတော့ရှမ်းပြည်နယ်တွင်တိုက်ပွဲဖြစ်တဲ့သတင်းပဲဆက်ရအောင်ပါ။ရှမ်းပြည်နယ်မြောက်ပိုင်းနှမ်းကြောင်နဲ့ကြောင်မဲမြို့နယ်အစက်သေးတာမှာပလောင်တပ်ဖွဲ့နဲ့ရှမ်းပြည်တပ်မတော်တောင်းဝိုင်းအကြားဒီလ18ရက်နေ့ကစပြီးတော့တိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတာကြောင့်အဲ့ဒီဒေသကတင်းရှောင်သွားတဲ့စစ်ရှောင်ပြည်သူတွေဟာနေရရင်ကိုမပြတ်နိုင်ဖြစ်နေပါတယ်။လောလောဆယ်မှာတော့စစ်ရှောင်ပြည်သူတွေတထောင်ကျော်ကိုကြောင်မဲမြို့မှာလက်ခံထားပြီးလူမှုအဖွဲ့အစည်းတွေကအကူအညီထောက်ပံ့ပေးနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ TNLA ကတအံပလောင်လွမြော်ကြီးတက်ဖွဲ့နဲ့အစိုးရနဲ့အပြည့်ရထားတဲ့ RCSS ကရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တက်မတော်တောင်ပိုင်းအကြားမှာလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေဟာကြောင်မဲမြို့နယ်တော်ဖယ်ကြီးရွာနဲ့နမ်ဆန်မြို့နယ်ကိုက်တိုင်ကြီးရွာအနီးဒေသတွေမှာဖြစ်ပါတဲ့လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကို TNLA ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးတက်အိုက်ကျော်ကအခုလိုပြောပါတဲ့
တိုက်ပွဲကဒီ RCSS နဲ့လို့ဖြစ်တယ်ဒီပီကရက်ရှိနေကောဒီနေ့ချိလေဒီနေ့နဲ့မနေ့ကချူချာလူကြားလည်းဖြစ်ဖြစ်တယ်ရှိနေကနေဒီနေ့ချိလေဆိုတော့ည
ကြောင်မဲနဲ့နမ်ဆန်မျိုးနဲ့အဆက်ဒေတာမှာပြီးခဲ့တဲ့နှစ်ကုန်ပိုင်းကစတင်ပြီးအစိုးရတပ်မတော်နဲ့ပလောင်တပ်ဖွဲ့ပလောင်တပ်ဖွဲ့နဲ့ရှမ်းပြည်တပ်မတော်တောင်ပိုင်းအကြားမှာတိုက်ပွဲတွေထောက်လျှောက်ဖြစ်ပွားနေခဲ့ကြောင်းဗိုလ်မှူးတပ်အိုက်ကျော်ကအခုလိုစစ်ပြောပါတယ
်ဒီမှာ24ရက်နေ့ကကျွန်တော်တပ်ဖွဲ့နဲ့ဒီမှာတပ်မတော်ကစစ်ပြူလေးကြီးရနာမှာတိုက်ပွဲရှိတယ်တပ်ပေါ်ရှိတော့ဒီမှာတော့မင်းငေါ့ကနေရောလက်နေကြီးတွေအဆောက်အအုံတွေခါတယ်။ဒီခါတော့ဒီရတာလည်းဆက်ပြီးဆက်ပြီးရရှိကြတော့ကျွန်တော်ယွမ်နာမှာတော့အဲ့ဒီကလေးကျွန်တော်ရှောင်ပြလိုက်တယ်။ဒီလာဆက်လီယန်နေဒီမှာတော့ခိုက်တိုင်ရောကာမရှိဘူးမှာခေါ်တော့တယ်ခေါ်တော့ရှိကြတော့မူလကျွန်တော်ရှိတဲ့နေရာကိုကျွန်တော်ပြန်သွားရရှိတယ်မှာအပြာကတော့အဲ့ဒီခိုက်တိုင်ရောကထူးတက်လာတယ်ထူးတက်လာတော့ကျွန်တော်ကတော့ပြန်ပြီးတော့ဆက်မတက်ဖို့ဖြစ်တယ်
ဒီတိုက်ပွဲတွေကြောင့်ဒေသခံပြည်သူတထောင်ကျော်ဟာကြောင်မဲမျိုးဘက်ကိုတင်းရှောင်ခဲ့ပါတဲ့လက်ရှိကြောင်မဲမျိုးနယ်ဘက်ကိုတင်းရှောင်လာသူတွေရဲ့အခြေအနေကိုဒုက္ခသည်တွေကိုကူညီပေးနေတဲ့ကြောင်မဲမျိုးကဥတမောင်သိန်းကအခုလိုပြောပါတယ
်။ကြောင်မဲမှာတော့တထောင်နီးပါးလေးလောက်ရှိပါတယ်။ဆစ်ဆောင်စခန်း၄ခုပြ။ကြောင်မဲမှာလေ။ဟုတ်ဒီမိုင်းငေါ်မှာဆစ်ဆောင်စခန်းတစ်ခုကတော့200နီးပါးလောက်ရှိတယ်။သူတို့ကကျွန်တော်တို့ဟိုဒီဇင်ဘာလကုန်တော့ကလကုန်နီးပါးအဲ့လောက်ကရောက်တာပြ။
စစ်ရှောင်ဒုက္ခသည်တွေကိုလူမှုအသင်းအဖွဲ့တွေကစော်ဩပြီးအဓိကကူညီထောက်ပံ့နေကြောင်းလည်းပြောပါတဲ့လောလောဆယ်တိုက်ပွဲဖြစ်ပွားရာဒေသမှာစီးရီးတင်းမာမှုတွေရှိနေတာကြောင့်စစ်ရှောင်ပြည်သူတွေဟာနေရပြန်ဖို့မဖြစ်နိုင်သေးကြောင်းလည်းဦးတမောင်သိန်းကပြောပါတဲ့
ဟိုသူတို့ကကျွန်တော်တို့ဒီစစ်ရှောင်ဧရိယာမှာဖြစ်တဲ့နေရာလေးကအခုချိန်ထိဆိုင်ကားတာကြသုံးဘွေဆိုင်ပေါ့သုံးဘွေဆိုင်ဆိုင်ကားတာပေါ့အဲလိုဖြစ်နေတာဘူလူကြီးတော့တိုက်ပွဲကြီးတဲ့ဖြစ်တာတော့ဒီလိုချင်းကြီးတော့အဲ့ဒီနေမှာမချားတော့လည်းပဲအဲသူကမဆုတ်ကြဘူးကြမဆုတ်ကြဘူးဆိုရင်အခါကျတော့ရွာသားတွေကအနေနဲ့ကျုံနေအဲနောက်တစ်ခါမိုင်းအနေနဲ့ကြောက်ကြတယ်ပေါ့အဲ့တော့ကျွန်တော်တို့ဒီဘက်ကဟာတွေကတော့မြောင်မလို့မရနိုင်သေးပါဘူ
းကြောင်မဲမျိုးကိုရောက်ရှိနေတဲ့စစ်ရှောင်တွေကိုရေရှည်ထောက်ပံ့နိုင်ဖို့အတွက်လည်းပြင်ဆင်ဆောင်ရွက်နေကြောင်းပြောပါတယ်2015ခုနှစ်ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးစဉ်က TNLA ခေါ်ပလောင်လက်နက်ကင်တပ်ဖွဲ့ပါဝင်ရေးကိုအစိုးရကညှင်းဆို့ထားပြီးလက်ရှိအချိန်ထိတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတဲ့ RCSS ကရှမ်းပြည်တပ်မတော်တောင်ပိုင်းကတော့ NCA ကိုပါဝင်လက်မှတ်ရေးထိုးပြီးတဲ့နောက်မှာရှမ်းပြည်နယ်မြောက်ပိုင်းမှာ TNLA တပ်ဖွဲ့နဲ့နေမြေစိုးမိုးရေးဆိုင်ရာအငင်းပွားမှုတွေဖြစ်ပွားပြီးနှစ်ဖက်တပ်တွေအကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတဲ့
ရရှိမြန်ပြပြီးခဲ့တဲ့နှစ်ကရခိုင်မြောက်ပိုင်းပြည်ပခါကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုစီစစ်လက်ခံရေးအစီအစဉ်တွေဇန်နဝါရီလ23ရက်နေ့မှာစတင်မှာဖြစ်ပါတယ်။လက်တလောအဖြစ်ဒုက္ခသည်တွေကိုယာယီစခန်းတစ်ခုမှနေရာချထားပေးပြီးတော့နောက်ပိုင်းကျရင်တော့လုတ်ကန်စားတော့ရက်တည်နေအောင်လို့ခြေရွာတွေကိုအစီအစဉ်တကျပြန်လည်တိဆောက်ပေးမယ်လို့မြန်မာအစိုးရကထုတ်ပြန်ထားပါတယ်။ဒါကြောင့်မလို့ဒုက္ခသည်တွေနေရာပြန်လည်ချထားရေးနဲ့ဒုက္ခသည်တွေပြန်လာနိုင်ရေးဖြစ်နိုင်ခြေတွေကိုအခုအင်္ဂါနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်လူရဲသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပြဖို့ထားမယ်ဆိုရင်ဒဲရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာ VOE ကခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ်။ VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က 2392 3994 ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြေမြန်ကြမယ်သတို့ရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
ပြန်အင်္ဂါနေ့ည9:00တိုင်းလေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင် VOA မြန်မာပိုင်းအစီအစဉ်တွေကို line to meter 7925တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်အခုတော့နိုင်ငံတကာသတင်းဆောင်မတွေဖတ်ဆက်ရအောင်ပါပြီးခဲ့တဲ့2019ခုနှစ်ဟာအမေရိကန်ပြည်ထောင်စုမှာအမျိုးသမီးတွေအတွက်စိတ်ဝင်စားစရာနှစ်တစ်နှစ်ဖြစ်ခဲ့ပါတယ်သမ္မတဒေါ်နယ်ထရမ့်ရဲ့ကျန်းသစ်စာချိန်ဆပွဲအပြီးစုဝေးခဲ့ကြတဲ့အမျိုးသမီးချီတက်ပွဲတွေကနေအမျိုးသမီးတွေအပေါ်လိမ့်မိုင်းဆန်ရနောက်ဆက်စော်ကားမှုတွေကိုဆန့်ကျင်တဲ့ Me Too လှုပ်ရှားမှုတွေအထိအမျိုးသမီးရဲ့လှုပ်ရှားမှုတွေပိုးပြီးတော့အများကောင်းလာခဲ့တာကြောင့်မအမျိုးသမီးချီတက်ပွဲတစ်နှစ်ပြည့်နှစ်ပတ်လည်နဲ့အတူပြီးခဲ့တဲ့နှစ်အတွင်းတီလိုလှုပ်ရှားမှုတွေကြောင့်အမေရိကန်အမျိုးသမီးတွေရဲ့အခြေအနေဘာတွေပြောင်းလဲတိုးတက်လာခဲ့တယ်လဲဆိုတော့ VOA သတင်းထောက် Caroline Prisuti ပေးပို့တဲ့သတင်းကိုကိုသားညုံကတင်ပြထားပါတယ
်။အသက်စနစ်အရွယ် Hannah Howard ဟာတက်ကြွလှုပ်ရှားသူတယောက်လိုတော့ထင်နိုင်စရာမရှိပါဘူး။ဒါပေမဲ့ပြီးခဲ့တဲ့နှစ်တုန်းကအမျိုးသမီးချီတက်ပွဲမှာဒီသမီးငယ်လေးလည်းပါခဲ့ပါတယ
်။are getting treated badly
ဒီနှစ်ပိုင်းကာလတွေအတွင်းအမျိုးသမီးတွေဆူဆူဝါးဝါးပြည်မှုဆက်ဆံခံနေရတာတွေကိုရှိနေပါတယ်။ဒါကြောင့်သူတို့ဘက်ကရည်တည်ချင်းတို့ချီတက်ပွဲကိုသတိသွားခဲ့တာ
ပါ။ဟန်နာနဲ့သူ့ရဲ့မိခင်ခစ်တီတို့ဟာအမေရိကန်သမိုင်းမှာအကြီးဆုံးချီတက်ပွဲကြီးတစ်ခုကိုအခြားလူထောင်ပေါင်းများစွာနဲ့အတူပါဝင်ဆင်နွှဲခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့ကျန်းသစ်စာကျင်းပပွဲပြီးနောက်တရက်မှာလုပ်ခဲ့တာပါ။အမျိုးသမီးအခွင့်အရေးဟာလူသားအခွင့်အရေးဖြစ်တယ်ဆိုတဲ့ကြေကျော်သံတွေနဲ့ချီတက်ခဲ့ကြတာပါ။ဒီချီတက်ပွဲကယဉ်ကျေးမှုဆိုင်ရာရိုက်ခတ်မှုတစ်ခုဖြစ်လာစေခဲ့တယ်လို့ဟန်နာရဲ့မိခင်ကပြောပါတယ်။
There's a lot more attention to women's issues.
အမျိုးသမီးရေးကိစ္စတွေပေါ်မှာအာရုံစိုက်မှုကအများကြီးတိုးလာပါတယ်ရှင်။ဒီအမျိုးသမီးတွေဒီလောက်အရေးအတွက်များများနဲ့တစုတဲ့တစည်းတဲ့ဆန္ဒဖော်ထုတ်ကြတာကိုကဘာကြီးကတွေးလိုက်ရတာပါ
။အမျိုးသမီးရေးလှုပ်ရှားမှုတွေဟာလူမှုကွန်ရက်တွေမှာလည်းကြေကြေပြန့်ပြန့်ပြန့်နှံ့လာခဲ့ပါတယ်။နာမည်ကျော်ပုဂ္ဂိုလ်အတော်များများရဲ့လိမ်မန်းဆိုင်ရာမဖွဲ့မရလှုပ်မှုဆွဆွဲချက်တွေထွက်ပေါ်လာပြီးတဲ့နောက် #MeToo လှုပ်ရှားမှုတွေလည်းကြဲလောင်ထွက်ပေါ်လာပါတယ်။ဒီအချိန်တွေကမျိုးသားကြီးစိုးတဲ့ကဘာကြီးကိုမျိုးသမီးတွေစိတ်ပြတ်လာကြပြီးတော့ကိုယ်တိုင်ဥဆောင်မှုကြိုးစားလာကြတာလို့ပြောသူတွေရှိသလိုပဲတချို့ကလည်းမပြောင်းလဲနိုင်သေးတဲ့အခြေအနေတွေကိုထောက်ပြကြပါတယ
်။ History books may also look back and say it was the year that there was a lot
of things တွေထဲမှာအတိတ်ကိုဖော်ပြပြီးတော့လှုပ်ရှားမှုတွေအများကြီးရှိခဲ့တဲ့နှစ်ဆိုပြီးတော့ပြောကောင်းပြောပါလိမ့်မယ်။ဒါပေမဲ့ကြားမှလှုပ်အားကလှစာကွာဟချက်ကတော့ပြောင်းလဲလာတာမရှိသေးပါဘူး။
အမေရိကန်လူ့သမားရေးဝန်ကြီးဌာနရဲ့2018ခုနှစ်နောက်ဆုံး3လတာစီရင်ထုတ်ပြန်ချက်အရအမျိုးသမီးတွေဟာအမျိုးသားတွေရတဲ့ဝင်ငွေရဲ့80%ရဲ့ခန့်နှုန်းလောက်ကိုပဲရကြပါတယ်။ဒါရောမှအမျိုးသမီးအားလုံးဒီထဲမှာမပါပါဘူး။အာဖရိကနယ်ပယ်အမျိုးသမီးတွေဆိုလို့ရှိရင်အမျိုးသားတွေရတဲ့ဝင်ငွေရဲ့69%ရဲ့ခန့်နှုန်းသာရပြီးတော့လက်တွေ့နယ်ပယ်တွေဆိုရင်တော့ဒီထက်ပိုနည်းသေးတယ်လို့ဆိုပါတယ်။ Central Childers ဟာအမျိုးသမီးမျိုးဝါဒရေးရာသုတေသနအဖွဲ့ကအကြံတန်သုတေသီတူပါ
။ So they're going to have larger gender wage gaps
ကျားမလောက်ခန့်ွေကွာကြားမှုကသူတို့အတွက်ပိုးပြီးတော့ကြီးပါတယ်ဆိုတော့သူတို့ဟာလူဖြူအမျိုးသမီးတွေနဲ့အာရှနယ်ပယ်အမျိုးသမီးတွေထက်ပိုးပြီးတော့ဆင်းရဲနွမ်းပါမှုတော့ပိုများတယ်လို့ပညာရေးပိုင်းမှာလည်းပိုးပြီးတော့နှိမ်ပါကြပါတယ
်အမျိုးသမီးသတိတားခွင့်အခွင့်အရေးနဲ့ပတ်သက်လို့လည်းပြီးခဲ့တဲ့နှစ်တွေအတွင်းတရားရုံးချုပ်ကဂျာဝင်ဆွတ်ဖက်တာတွေမရှိခဲ့ပေမဲ့ဒီကိစ္စကလည်းချင်းချောက်ခံရတော့မယ်လို့ကြောင်းရင်ပညာရှင်တွေကပြောပါတယ်
states are as ever
ဒီခွင့်ရေးကိုဟန့်တားနိုင်မယ့်နီလန်းတွေရှာဖွေရမှာပြည်내တွေဟာဘယ်တော့မှမားနေမတူအောင်လှုပ်ဆောင်လာကြပါတယ
်အကောင်ဘက်ကကြည့်ရင်တော့အသားရောင်မျိုးစုံရှိတဲ့အမျိုးသမီးတွေအပါအဝင်နိုင်ငံရေးမှာအမျိုးသမီးတွေရဲ့ပါဝင်မှုများလာတာပါဒီနှစ်ကွန်ဂရက်လွှတ်တော်မှာအမျိုးသမီးအမတ်အရေးအတွက်390ကျော်အထိကိုစာရင်းတင်တိုးလာတယ်လို့ဆိုရတယ်အမျိုးသမီးချီတက်ပွဲနှစ်ပတ်လည်နေ့မှာဟာနာနဲ့ကေတီတို့တားမိဝါရှင်တန် DC မြို့လေကိုတစ်ခေါက်ပြန်လာကြအောင်ပါဒီနေ့မှာတော့ကတိရဲ့တမိငယ်ဟိုက်ဒီလည်းသူတို့နဲ့အတူပါဝင်ဆွေးနွေးမှာဖြစ်ပါတယ်
။ကိုသားညုံတင်ပြသွားတာပါ။ကယ်လီဖိုးနီးယားပြည်နယ်ထဲမှာဆေးချောက်ကိုအပန်းဖြေရေးအတွက်အသုံးပြုမှုကိုတရားဝင်ခွင့်ပြုလိုက်ပါပြီ။ဇန်နဝါရီလ၁ရက်နေ့မှာတရားဝင်သုံးဆွဲခွင့်ပြုလိုက်ပေမဲ့လည်းဒီအမေရိကန်ပြည်နယ်ကြီးအတွင်းမှာရှိတဲ့မြို့အနှဲငယ်ကပဲဆေးချောက်ကိုစတင်ရောင်းချနိုင်ကြတာပါ။အခုတီထွင်လျက်ဒီစီးပွားရဲ့နမူနာပုံစံအသစ်ရဲ့အခြေအနေဟာရှုပ်ထွေးပေမဲ့လို့ဝလူအားမြင့်တက်မှာကတော့သိချတဲ့သဘောရှိပါတယ်။ VOA သတင်းထောက် Kevin Notch ရဲ့သတင်းလွှာကိုရှာဖောင်ကပြောပြထားပါတယ်ရှင်။
ဆေးကြောက်ကိုအပန်းဖြေရေးအတွက်တရားဝင်ဝယ်ယူနိုင်ရေးဆေးကြောက်တရားဝင်ရောင်းချနေတဲ့မက်မင်းဆေးကြောက်ကုမ္ပဏီရဲ့အပြင်ဘက်မှာပထမဦးဆုံးအကြိမ်ဖြစ်လူတွေတန်းစီပြီးစောင့်ဆိုင်းနေကြပါတယ်။ကယ်လီဖိုးနီးယားမြို့ကန် Jason Lavitt ကတော့
Oh it's a historic moment. We were in line for an hour and a half.
ဒါဟာတမိုင်းဝင်ဖြစ်ရတဲ့ခုပါ။ကျွန်တော်တို့ဒီမှာတန်းစီနေတာတနားရီပွဲရှိပါပြီ။ဒီနေ့ဒီလိုလာပြီးဝယ်ယူသုံးဆွဲလို့ရတဲ့အတွက်ဒီနေ့ဟာအလွန်ကျေနပ်စရာကောင်းတဲ့နေ့တစ်နေ့ပါ။
ဆေးကြဝယ်ယူသုံးဆွဲမှုလက်ဝဲထားရှိမှုတွေကိုရာဇဝမှုအဖြစ်ပြည်ထောင်စုအစိုးရကသတ်မှတ်ထားဆဲဖြစ်ပေမဲ့ကယ်လီဖိုးနီးယားပြည်နယ်ဟာဇန်နဝါရီလ1ရက်နေ့ကစပြီးဆေးကြကိုအပန်းဖြေရေးအတွက်အသုံးပြုခွင့်ပေးတဲ့အမေရိကန်ပြည်ထောင်စုထက6ခုမြောက်ပြည်နယ်ဖြစ်လာပါတယ်။ဒါပေမဲ့ကမ္ဘာစားထမမြောက်စီးပွားရေးအင်အားအကြီးဆုံးနဲ့လူပေါင်းတန်း40လောက်နေထိုင်တဲ့ဒီပြည်နယ်ထဲမှာဆေးကြကိုတရားဝင်သုံးဆွဲခွင့်ပြုလိုက်ခြင်းဟာအမေရိကန်ပြည်ထောင်စုအတွင်းအပြောင်းအလဲတွေဖြစ်လာနိုင်ပါတယ်။California data again Steven Warninga
It feels great buying marijuana for the first time it's a win for
ဆရာကပြမစုံချင်တရားဝင်ဝင်ရလို့တိတ်ပျော်ပါတယ်ကိုခန်းစားချက်ကိုလိုရင်းစံနာကိုထုတ်ပေါ်ပြောဆိုနိုင်တဲ့ခွင့်ရတဲ့ကိုရလိုက်တာပါပဲ
စီးပွားရေးလုပ်ငန်းသစ်တွေစတင်ဖို့စီးမြင်းတွေချမှတ်ရမှာဒေသတစ်ခုနဲ့တစ်ခုရှုပ်ထွေးနေစေဖြစ်တယ်လို့ကယ်လီဖိုးနီးယားရှိမြို့တွေမှာဆေးကြောင်ရောင်းဆိုင်တွေဖွင့်လှစ်ဖို့အတွက်စီးမြင်းစည်းကမ်းတွေကိုလည်းအပြည့်အသတ်မချမှတ်သေးပါဘူးဒါပေမဲ့ဖွင့်ထားပြီးသားဆိုင်တွေမှာတော့ဝယ်ယူသုံးဆွဲသူတွေနဲ့စီကားနေပါတယ်။ဒီဆေးကြောက်စီးပွားရေးကပြည်내အတွက်တော့ဒေါ်လာဘီလျံပေါင်းများစွာရမယ်လို့လည်းယူဆထားပါတယ်။ Madman Company အလုပ်မှုဆောင်ရာရှိ Adam Wyman ကအခုလိုပြောပါတယ်။
This is what it's all about. I mean, this is the first day of legal recreational sales in the city of West Hollywood.
ဒါပဲလေစီးပွားရေးဆိုတာအပန်းဖြေဦးဆိုပြီးတော့ West Hollywood မှာပထမဆုံးတရားဝင်ရောင်းချတာပါ။ဒီမှာလေလူပြ50လောက်ဒန်းစီနေတယ်အထဲမှာဆိုရင်လေကျွန်တော်လုံချိုရေးတွေနေရာပေးထားတယ်အသက်ပြည့်တဲ့လူတွေအခုလိုတရားဝင်သုံးဆွဲခွင့်ရတာဘာပဲပြောပြောစိတ်လှုပ်ရှားစရာပါပဲ
သုံးဆွဲသူတွေလိုအပ်တဲ့အကုန်ပစ္စည်းတွေအလုံးလောက်ရရှိရေးအတွက်စီးပွားရေးလုပ်ငန်းတွေကစ조사လှုပ်ဆောင်တာကိုကယ်လီဖိုးနီးယားဒေသခံတွေစောင့်ဆိုင်းနေကြတဲ့အချိန်မှာဈေးကြောင့်သုံးဆွဲလို့ရအောင်အကန့်အသတ်နဲ့ကိုယ့်ဘာသာကိုစိုက်ပျိုးပြီးတော့လေသုံးဆွဲနိုင်ခြင်းရှိပါတယ်ရှင
်ရှားပေါင်းတင်ပြတော့တာပါကျမတို့အခုထုတ်လင်းပေးနေတဲ့ VOA မြန်မာပိုင်းရဲ့ညနေခင်းရေဒီယိုအစီအစဉ်ပေးပြီးချင်ပါပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00-9:00ခွဲအထိတိုက်ရိုက်ထုတ်လင်းပေးသွားအောင်ပါပါ Asia Set 7ဂျိုရူကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်ခုတော့ကြန့်ရှင်းနေတဲ့အချိန်တွင်နောက်ဆုံးရသတင်းအကျဉ်းချုပ်ကိုမှတင်ပြထိုက်ကပြောပြပေးပါဦး။ကတ်ပြည်သူစစ်တွေကိုဆီးရီးယားနိုင်ငံအဖရင်မျိုးကနေမောင်းထုတ်ရေးတိုက်ပွဲဆစ်ရှိန်မြင့်တဲ့အနေနဲ့တူရကီတပ်ဖွဲ့တွေကဒီကနေ့ဆီးရီးယားနိုင်ငံမြောက်ပိုင်းကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့ပါတယ်။တူရကီအရာရှိတွေကဒီဆစ်ဆင်ရေးခက်မြန်မြန်အဆုံးသတ်မှာပါလို့ပြောဆိုထားပါတယ်။YPG လို့ခေါ်တဲ့အမေရိကန်ရဲ့မဟာမိတ်ကတ်တပ်ဖွဲ့တွေဘက်ကလည်းတူရကီအစိုးရတပ်တွေနဲ့အဖရင်မြို့မြောက်ပိုင်းမှာအပြန်အလှန်တိုက်ခိုက်မှုတွေဖြစ်နေကြောင်းထုတ်ဖော်ပြောဆိုထားပါတယ်။အာဖဂန်နစ္စတန်မြို့တော်ကာဘူးက Intercontinental Hotel ကိုအစိုးရတပ်ဖွဲ့တွေပြန်လည်စီးနင်းသိမ်းယူမှုအတွင်းနိုင်ငံခြားသား14ဦးသေဆုံးခဲ့တာအပါအဝင်သေဆုံးဒဏ်ရာရမှုအတော်များများရှိခဲ့ပါတယ်။ဟိုတယ်ထဲမှာဒါဇင်နဲ့ချီတဲ့သေဆုံးသူရုပ်အလောင်းတွေတွေ့ရကြောင်းအခင်းဖြစ်နေရကိုမနေ့တင်းင်းကနေနေကကိုယ်တိုင်သွားရောက်ခဲ့တဲ့အာဖဂန်သတင်းထောက်တွေကလူမှုကွန်ရက်ဆိုရှယ်မီဒီယာမှာရေးသားပြောဆိုထားကြပါတယ်။တိုက်ခိုက်မှုအတွင်းအနည်းဆုံး43ဦးသေဆုံးတဲ့အကြောင်းအာဖဂန်ရဲ့အကြီးဆုံးရုပ်သံဌာနတိုလိုနျူးစ်ကခိုင်လုံတဲ့လုံခြုံရေးသတင်းရှင်းပြတွေကိုကိုကဖော်ပြနေပါတယ်။ရခိုင်ပြည်နယ်တွင်အချမ်းဖက်ပြစ်ပခတွေကြောင့်အင်းနီချင်းဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ကြတဲ့ဒုက္ခသည်တွေကိုနေရက်ပြန်ပို့မယ်အစီအစဉ်ကိုရက်ရွှေ့ဆိုင်းလိုက်ပါတယ်။အခုဒီအစီအစဉ်ကိုမနေ့ဖြန်အင်္ဂါနေ့မှာစတင်ဖို့အစောပိုင်းကစီစဉ်ထားပေမဲ့အခုတော့ဘယ်တော့ပြန်ဆနိုင်မလဲဆိုတာသေချာမသိရသေးပါဘူး။ပြီးခဲ့တဲ့နှစ်ဩဂုတ်လတည်းရခိုင်ပြည်နယ်မှာတကြော့ပြန်လည်ဖြစ်ပွားတဲ့အကြမ်းဖက်မှုတွေနဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းမှုတွေကြောင့်ရိုဟင်ဂျာဒုက္ခသည်တိတ်နေချီပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားကြတာဖြစ်ပါလေရှင ်။တရင်အချင်းချုပ်ကမှတင်ငယ်ထက်ကကြီးညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကွန်ညာဝင်းအောင်ဖြစ်ပြီးတော့ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ပီတာဟန်လေးဖြစ်ပါတယ်။ VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းဒိုမီတာ19 kHz 16653ည၊လိုင်းဒိုမီတာ25 kHz 11883ည၊လိုင်းဒိုမီတာ32 kHz 9335တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မနန်းလာပါ
This program has come to you from the Voice of America, Washington.
From Washington, this is VOA.